ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စစ်ဝင်ရုံးပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့တိကျစီဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူ34ယောက်ထဲမှနေသေဆုံးပြီးဒါဇင်နဲ့ချီထန်ရသွားပါတယ်။နိုင်ငံတောင်ပိုင်းစစ်ကဲမျိုးဖြစ်တဲ့ကရာချီမျိုးကတရုတ်ကောင်စစ်ဝင်ရုံးကိုလက်နက်ကိုင်အသေးခံပုံခွင်သမား3ယောက်ကစီးနင်းတိုက်ခိုက်ရမှာတော့အနည်းဆုံး4ဦးသေဆုံးကြောင်းလည်းအာဏာပိုင်တွေပြောဆိုထားတာပါ။ဒီနေ့မနေ့မှာပဲကောင်စစ်ဝင်ရုံးဝင်ပေါက်ကပြည်ဝင်ဗီဇာလျှောက်တဲ့နေရာမှာကျန်တဲ့ဖော်တွေဝင်လာနိုင်အောင်တိုက်ခတ်သူတယောက်ကအသေးခံဖောက်ခွဲရကနေတိုက်ခိုက်မှုစဖြစ်တယ်လို့လည်းပါကစ္စတန် Rangers တပ်ဖွဲ့ကဒိန်းတော်တွေကိုပြောပါရယ်။ပောက်ကွဲမှုနဲ့နောက်ဆက်တွဲကောင်စစ်ဝင်ရုံးလုံခြုံရေးယူထားတဲ့တပ်ဖွဲ့တွေနဲ့နိုင်နေချီတိုက်ခတ်မှုတွေအတွင်းတိုက်ခိုက်ကျန်တဲ့တက်ခတ်သူနေရာတည်ဆုံသွားတဲ့အကြောင်းလေးဘုံမူကြီးဖိုက်ဇယ်ကပြောဆိုခဲ့တာပါတက်ခတ်သူတွေတရုတ်ကောင်စစ်ဝင်ရုံးနဲ့အထိရောက်ခဲ့တဲ့အကြောင်းအစိုးရမှထွက်ပေါ်တဲ့သတင်းတွေဟာမှန်မှန်ကန်ကြောင်းလေးပြောဆိုသွားပါတယ်တက်ခတ်မှုတွင်ရဲတပ်ဖွဲ့ဝင်အုပ်နဲ့ပါကစ္စတန်နိုင်ငံသားဗီဇာရှတ်သူလူတည်ဆုံသွားတဲ့အကြောင်းလေးရဲတပ်ဖွဲ့နဲ့ဆရာဝန်တွေကအတည်ပြုထားပါတယ်ပါကစ္စတန်နောက်တော်မိုင်းဘလူချစ်စတန်ပြည်နယ်ခြေဆိုင်ခွတ်တော်ရေးဖွဲ့တစ်ခုဖြစ်တဲ့ဘလူးလူမျိုးရေးတိုက်ဖွဲ့ကတော့တက်ခတ်မှုကိုသူတို့စီစဉ်တာဖြစ်ကြောင်းကြေညာခဲ့ပြီးအထူးကံတက်ခတ်သူ3ယောက်ရဲ့တပ်ပုံတွေကိုလည်းထုတ်ပြန်ခဲ့ပါတယ်တက်ခတ်သူတွေကကောက်ခလန်းလက်မှာရပ်ထားခဲ့ပြီးကောင်စစ်ဝင်ရုံးကိုလာတဲ့အချိန်မှာပဲလွန်ယူရေးတပ်ဖွဲ့တွေကကြားဖြတ်တားဆီးရလို့လည်းအာဏာပိုင်တွေကပြောပါတယ်တက်ခတ်သူတွေထားခဲ့တဲ့ကားထဲမှာတော့နောက်ပိုင်းမှာဖောက်ခွဲပစ္စည်းနဲ့လက်နက်တွေကိုရှာဖွေတွေ့ရှိခဲ့တာပါကရာချီမြို့တက်ခတ်မှုနဲ့နိုင်နေငယ်လောက်သာချပြီးအနောက်မြောက်ဘက်အိုရဇိုင်ဒေသမှာလူအုပ်ထဲပြင်းထန်တဲ့ဘုံတလုံးပောက်ကွဲရကလူ30ထက်မနည်းသေဆုံးပြီး40ကျော်တန်ရရသွားတယ်လို့တေဆုံးသူရေအတွက်ပို့တိုးလာနိုင်တယ်လို့လည်းဒေသခံအာဏာပိုင်တွေနဲ့ကိုယ်တိုင်တွေ့ရတဲ့သူတွေကခံမှန်းနေကြပါတယ်